ီးခဲ့တဲ့ရက်ပိုင်းတွင်ရခိုင်ပြည်နယ်မှာဖြစ်ထားတဲ့ပဋိပက္ခတွေကြောင့်သေဆုံးသူပေါင်း100ကျော်ရှိသွားပြီဖြစ်ပြီးတော့ဒုက္ခရောက်နေသူတွေအတွက်အစာအသောက်နဲ့အကူအညီတွေကိုပေးနေတယ်လို့ပြည်내အစိုးရတာဝန်ရှိသူတွေကပြောလိုက်ပါတယ်။နေရေးထိုင်ရေးအတွက်စီစဉ်ပေးနိုင်ဖို့လည်းစပြီးတော့ဆောင်ရွက်နေတယ်လို့ပြောပါတယ်။တစ်ချိန်တည်းမှာပဲရခိုင်ပြည်နယ်တဲကပရဟိတအဖွဲ့တစ်ခုကလည်းဆေးရုံတက်နေရသူတွေတခြားဒုက္ခရောက်နေရသူတွေအတွက်အကူအညီတွေကိုပေးအပ်နေပါတယ်။ဒီအခြေအနေတွေကိုဘန်ကောက် VOA ရုံးခွဲကနေဆက်သွယ်စုံစမ်းထားတဲ့မဆုမြတ်မုံကပြောပြပေးပါရှင်
။ဟုတ်ပါပြီ။ဒီကနေ့တောက်ကြနေ့မှာတော့ရခိုင်ပြည်နယ်ဘက်မှာအခြေအနေတွေငြိမ်သက်နေပါတယ်။ဒါပေမဲ့အောက်တိုဘာလ22ရက်နေ့ညပိုင်းကစပြီးတော့ဖြစ်ပွားခဲ့တဲ့ပဋိပက္ခတွေကြောင့်မင်းပြားမြောက်ဦးမြေပုံကြောက်ဖြူကြောက်တော်ရသေးတော်မြို့နယ်တွေမှာတေဆုံဒဏ်ရာရသူပေါင်းရာကျော်ရှိသွားပြီလို့ရခိုင်ပြည်နယ်သတင်းထုတ်ပြန်ရေးအဖွဲ့အတွင်းရေးမှူးဦးဝင်းမြိုင်က VOA မြန်မာပိုင်းကိုအခုလိုပြောပါတယ်
။ဖြစ်စဉ်စဖြစ်တဲ့နေရာနေစာပြီးတော့ကြောက်မြို့နယ်ပေါ်ရသေးတော်နဲ့ကြောက်တော်ပါအပါသေးဆုံးတာယောက်ျား52ဦးအမျိုးသမီး62ဦးနောက်ဒဏ်ရာရတာကအမျိုးသားက68ဦးအဲ့မှာကလေး10ယောက်ပါတယ
်ဟုတ်ကဲ့ပါအဲ့ဒါကနှစ်ဖက်စလုံ
းပေါ့နောက်အမျိုးသမီး4ဦးဖြစ်စဉ်တစ်ခုလုံးရဲ့သေဆုံးတဲ့လူဦးရေပေါ့ခင်ဗျာ
ပဋိပက္ခတွေပြန်လည်ဖြစ်ပွားခဲ့တဲ့မြို့နယ်တွေအားလုံးမှာဒုက္ခရောက်နေသူတွေအတွက်အစာအသောက်အကူအညီတွေကိုပြည်내အစိုးရကစတင်ပေးနေပြီဆိုတာကိုလည်းဥဝင်းမြန်ကအခုလိုပြောပါတယ်
တော်တော်ကြာတော့ခုခရိုင်အုပ်ချုပ်ရေးမှူးကတော့မြေပုံမှာထိုင်ပြီးတော့အဲလိုအပ်တာတွေကိုညီဆောင်ရဲပေးနေတယ်။ဆန္ဒကတော့မြို့နယ်အုပ်ချုပ်မြို့နယ်တိုင်းမှာတော့သူအုပ်ချုပ်ရေးမှူးတွေမှာအရင်တည်းကကျွန်တော်တို့အရင်ဖြစ်စဉ်တွေကကြိုတင်ပို့ထားတဲ့ဟာတွေရှိတယ်။ဆိုတော့အဲ့ဒီမှာသူတို့မှာအကုန်လုံးစားအုပ်ကြာတောက်ကြာတွေအကုန်လုံးလုတ်ထားပေးပြီးတာအဲ့ဒီကနေသူတို့ကူညီနေပါတယ်။နေရေးထိုင်ရေးကတော့အခုမှဖြစ်တယ်ဆိုတော့ကျွန်တော်တို့ကအဲ့ဒီမှာသူတို့မြို့နယ်အုပ်ချုပ်ရေးမှူးကသူတို့စီစဉ်ပေးဖို့ရှိပါတယ်။အဲ့ဒီမှာတာဝန်ကျတဲ့လူညွန်ရေးအဖွဲ့တွေရောမြို့နယ်အုပ်ချုပ်ရေးမှူးတွေရောသူဆောင်ရွက်ပေးမှုရှိပါတယ်ခင်ဗျာကျွန်တော်တို့ကဟိုအစိုးရအဖွဲ့ဆိုတော့ဇက်လိုက်တာတွေပါတယ်မရှိပါဘူးနှစ်ဖက်လုံးကိုပဲပြီးပါတယ
်လက်ရှိမှာတော့ကုညီကယ်ဆယ်ရေးအတွက်အစိုးရအဖွဲ့တွေနဲ့တခြားနိုင်ငံတကာအကူအညီပေးရေးအဖွဲ့တွေပူးပေါင်းပြီးတော့ဆောင်ရွက်တာမရှိသေးဘူးလို့လည်းဆိုပါတယ
်လုံးလုံးစေတော့ဘာမှမသိရသေးဘူးမသိရသေးဆိုတော့သူတို့လည်းအခုအဲ့ဘက်ကဟိုမမျှော်လင့်မဲပြန်ဖြစ်လာတဲ့ခါကျတော့ကျွန်တော်တို့ကဒီဘက်ဖြစ်နေတဲ့ဟာတွေပဲပြီးပြီဆိုပြီးတော့နောက်ထပ်ဖြစ်တာတွေကမမျှော်လင့်မဲဖြစ်သွားတဲ့ခါကျတော့တော်တော့ဒီမှာပဲပုံနေတာပေါ့အဲ့ဘက်တွေကသွားဖို့စီစဉ်နေပါပြီအခုတက်ချင်နေအဖွဲ့တွေကတော့ပဲအခုပဲကျွန်တော်တို့ပြည်နယ်ရုံးမှာသူတို့ဆောင်ရွက်နေပါတယ်အဲ့ဒါကြီးတည်စေကြီးပစ္စည်းတွေလို့ပေါ့
ပြည်နယ်အစိုးရရဲ့စည်ရင်းတွေအရအခုတစ်ခေါက်ထပ်ဖြစ်တဲ့ပဋိပက္ခတွေကြောင့်ဒုက္ခရောက်နေသူပေါင်း4000ဝန်းကျင်လောက်ရှိတယ်လို့ပြောပါတယ်အခုလိုဒုက္ခရောက်နေကြသူတွေအတွက်ရခိုင်ပြည်နယ်တွေကပရဟိတအဖွဲ့တစ်ခုဖြစ်တဲ့ဝန်လက်ကျေးလက်ဒေတာဖွံ့ဖြိုးရေးဖောင်ဒေးရှင်းကလည်းအကူအညီတွေကိုပေးနေပါတယ်ဝင်လက်အဖွဲ့ပြောခွင့်ရသူကိုခိုင်ကောင်းဆန်ကသူတို့ဘလို့ကူညီနေတယ်လဲဆိုတာကိုအခုလိုရှင်းပြပါရယ
်ဝင်လက်ဖောင်ဒေးရှင်းကနေပြီးတော့လူငွေ20ကနေ30လောက်ထိရပါလေကျွန်တော်တို့ကွင်းစင်းပြီးတော့အလူခံပါတယ်ရတဲ့အလူငွေတွေကိုကျွန်တော်တို့ဒီစစ်တွေမျိုးပြည်သူဆေးရုံမှာရောက်ကြည့်နေတဲ့ရသေးတော်မျိုးနဲ့ကြောက်တော်မျိုးနဲ့မြောက်ဦးမျိုးနဲ့နောက်ပြီးတော့ဒီမင်းပြားပေါ့နော်အဲ့ဒီမျိုးတွေကလာတဲ့လူနာတွေပေါ့နော်ဒီစစ်ကူတာခံနေရတဲ့လူနာတွေနောက်ရန်ကုန်ကိုပို့နေရတဲ့လူနာတွေအဲ့ဒါတွေကိုကျွန်တော်တို့ကငွေကျေးတော့လှူဒန်းပါတယ်ဒီနေ့မှဆိုရင်ကျွန်တော်တို့ဒီကြောက်ဖြူမျိုးကိုဝန်လက်ဖောင်ဒေးရှင်းကဒါရိုက်တာဦးဆောင်ပြီးတော့มาတောနေပါတယ်ဘာကြောင့်ဆိုတော့ကြောက်ဖြူမှာမိလောင်ခံထားရတဲ့မိသားစုတွေရှိပါတယ်နောက်ဆေးုံတက်နေရတဲ့လူနာတွေရှိတယ်နောက်ကြောက်တော်များဦးကိုလည်းကျွန်တော်တို့အဲ့လိုပဲဆေးုံတက်နေရတဲ့လူနာတွေရောမင်းချိုးခံရတဲ့ဒီဒုက္ခတွေတွေ့ရောကျွန်တော်တို့စစ်တွေမှာလူကံကောက်ပြီးတော့မှအဲ့ဒီကိုတော့လူတန်းနေပါတယ်ခင်ဗျ
ဒီရပိုင်းပြန်ဖြစ်တဲ့ပဋိပက္ခတွေကြောင့်ဆေးရုံတွေမှာကုသမှုခံရနေသူပေါင်း50လောက်ရှိတယ်လို့လည်းဝန်လက်အဖွဲ့ကဆိုပါတယ
်ကြောက်ပြူမျိုးနဲ့မြေပုံမျိုးနဲ့နောက်ပြီးတော့စစ်တွေမြောက်ဦးနောက်ပြီးတော့ရသေးတော်နင်းများပါခင်ဗျကြောက်တော်ရောပါပါတယ်ခင်ဗျလူနာ50လောက်ရှိပါတယ်
အဲ့တော့သူတို့ကရောဘလို့တန်းရာတွေရတာများပါလဲရှင့်
အော်အဲ့ဒီမှာဓာတ်တန်ရာတချို့ပါတယ်နောက်ပြီးတော့ဂျင်ဂလီလို့ခေါ်တယ်များနဲ့ပြစ်တဲ့တန်ရာနောက်မိနဲ့ပြစ်ခံရတဲ့တန်ရာပါပါတယ်နောက်ကြီဆန်ထိတဲ့လူနာတွေလည်းပါပါတယ်ခင်ဗ
ျကြီထိတယ်ဆိုတော့ကြီကဘယ်သူပြစ်တာပါလဲရှင
့်များနဲ့ဆိုတော့လေလူနာနဲ့ပါလာတဲ့လူတွေကို night ကသူတို့ကပြောရခက်တယ်လို့ပြောပါတယ်ဒါပေမဲ့မနေ့ကကြောက်တော့မှဖြစ်တဲ့ဟာဆိုရင်ဒီစစ်တပ်ကပြစ်တယ်ဆိုတဲ့တင်ရခိုင်ခိုင်လုံလုံတော့နေကြပါတယ်ခင်ဗျ
ရခိုင်ပြည်နယ်မှာဖြစ်ပွားတဲ့အကြမ်းဖက်မှုတွေကိုတက်ဆိုင်ရာကထိထိရောက်ရောက်အရေးယူသွားမယ်လို့သမရယုံကကြာတာရင်းနေတုန်းကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒါအပြင်ပဋိပက္ခတွေရဲ့နောက်ွယ်ကနေကြိုးကင်လှုပ်ရှားနေတဲ့လူပုဂ္ဂိုလ်နဲ့အဖွဲ့အစည်းတွေရှိနေတာကိုလည်းဖော်ထုတ်ပြီးတော့ဥပဒေအရအရေးယူသွားမယ်လို့ကြေညာချက်ထဲမှာဖော်ပြထားပါတယ်ရှင်။